အီရန်နိုင်ငံရဲ့ဒေါ်လာပြည်ဆောင်အထူးတပ်ကစီးရီးယားနိုင်ငံမှာစစ်ဖက်နဲ့မဆိုင်တဲ့အကူအညီတွေကိုပေးအပ်နေတယ်လို့အီရန်ကပြောကြားလိုက်ပါတယ်။အနည်းဆက်ဆုံးမှာဟာမိတ်ဖြစ်တဲ့စီးရီးယားပေါ်မှာပြင်ပကတိုက်ခိုက်မှုတွေလှုပ်လာမယ်ဆိုရင်စီးရီးယားပါဝင်ပြီးကူညီကောင်းကူညီသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အီရန်ဒေါ်လာပြည်ဆောင်တပ်ရဲ့တပ်မှုဖြစ်သူမိုဟာမက်အလီဂျက်ဖာရီရဲ့တနင်္လာနေ့ပြောဆိုချက်ဟာလူပေါင်းထောင်နဲ့ချီပြီးတေဆုံးနေကြတဲ့ဆက်ရှိလာကြအစိုးရကအတိုက်ခံတွေကိုနှိမ်နင်းနေတဲ့စီးရီးယားနိုင်ငံမှာအီရန်ကနေစီးရီးယားပတ်သက်နေတယ်ဆိုတာကိုလူသိရှင်ကြားကြေညာလိုက်တဲ့လှုပ်ရက်တစ်ခုလည်းဖြစ်ပါတယ်။စီးရီးယားမှာရောက်နေတဲ့ဒေါ်လာပြည်ဆောင်တပ်လက်အောက်ခံအယူဆရေးရာကိစ္စတွေကိုတာဝန်ယူရတဲ့ CAT တပ်ဖွဲ့ဝင်တွေဟာပညာရေးပိုင်းဆိုင်ရာနဲ့အကြံပေးတဲ့အလုပ်တွေကိုလုပ်နေကြတယ်လို့လည်းအီရန်တပ်မှုကိုကိုးကားပြီးအီရန်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။ဒီတပ်ဖွဲ့ဟာအီရန်နိုင်ငံမှာအာနာရှင်အောင်ဆဒမ်ဟူစိန်ပြုတ်ချခဲ့ပြီးတဲ့နောက်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အဖွဲ့လို့လည်းဆွဆွဲခံထားရတဲ့အဖွဲ့ပါ။အမေရိကန်စုကတာဝန်ရှိသူတွေကတော့စီးရီးယားကိုလက်နက်တင်ပို့နေတဲ့အီရန်နိုင်ငံကလေယာဉ်တွေကိုအီရန်နိုင်ငံကသူ့ရဲ့လေပိုင်းဒင်းအိုင်းနဲ့ထဲမှာဖြတ်တန်းခွင့်ပေးနေတယ်လို့လဲမကြသေးခင်ကဆွဆွဲထားတာဖြစ်ပေမဲ့အီရတ်ကတော့ဒါကိုညှင်းဆို့ထားပါတယ်။